ရန်ကုန်ကမာရွတ်လှဲတန်းမှာတတိယရောင်းတွေအမျိုးသမီးနှစ်ယောက်တနက်နေ့ပြစ်ခတ်ခံရလို့တယောက်တည်ဆုံးပြီးတော့တယောက်ကထိုင်ရရသွားတယ်လို့အနီးဝင်းချင်မှနေထိုင်သူတွေကပြောပါတယ်တနက်နေ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ယောက်ဟာဖျားစစ်ချက်ခံရင်နဲ့ဖွံ့ဖြိုးရေးပါတီဝင်တွေဖြစ်ကြတယ်ဆိုပြီးတော့ပါတီဘက်ကအတည်ပြုပြောဆိုထားပါတယ်ရန်ကုန်ကပြည်ပွဲတရင်ကိုမက်ဆီမီယံမောင်ကပြောပြ
န်ဈေးနဲ့နှစ်လန်းထိန်တာမှာအမျိုးသမီးနှစ်ယောက်တနက်နဲ့ပြစ်ခတ်ခံခဲ့ရပါတယ်။တနက်နဲ့ပြစ်ခတ်ခံရလို့တဦးနေရာမှာတင်တည်ဆုံးခဲ့ပြီးတော့နောက်တဦးကတရားရသွားတယ်လို့အနီးမှာနေထိုင်သူတယောက်က VOA ကိုပြောပြပါတယ်။အဲ့ဒီအမျိုးသမီးနှစ်ယောက်လုံးဟာဈေးရောက်နေချိန်မှာပြစ်ခတ်ခံခဲ့ရတာလို့အခုလိုပြောပါတယ်
။သူကအဲ့ဈေးပေးနာမှာသူကဈေးရောက်နေရတယ်။သူရဲ့ပြီးလို့မလကားပြီးလို့အသေးရောက်နေ။အကျင့်မှာပြသွားဝင်ပြသွားတာ။ဒီကတော့ပေါ်ခြင်းပြရတော့တရားဝင်။ဒီဟိုဗန်ရတာကုအစီရောတာစိတ်မှာပါနော်။မလိုက်တဲ့လူကတရားပေါ်ခြင်းပြ။တန်ရရတာညီမတန်ရရမတင်ဟိုမှန်သားရလို့ပြောတာ။မနေ့9နာရီ10မိနစ်လောက်မှပြတာ။အဲဒီစီ2စီရောက်လာပြီးတော့အဲခဏလမ်းပိတ်ပြီးဟိုစစ်ပြီးစစ်တော့ဆက်သွားတာ။ဟိုအခုတော့ပုံမှန်ပြန်ဖြစ်နေတာ
။ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာစစ်ကားနှစ်စီရောက်လာပြီးတော့စစ်ဆေးတာတွေရှိခဲ့ပေမဲ့နေ့လယ်ပိုင်းလောက်မှာတော့အသွားအလံပုံမှန်ပြန်ဖြစ်နေပြီလို့ပြောပါရယ်အခုတနက်နေ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ဦးဟာစစ်တပ်ကိုတရင်ပေးနေသူတွေလို့အနီးအနားမှာနေထိုင်သူတို့ကပြောဆိုတာရှိပေမဲ့ဒါနဲ့ပတ်သက်လို့ VOA ကတရားအတည်မပြုနိုင်ပါဘူးတနက်နေ့ပြစ်ခတ်ခံရသူအမျိုးသမီးနှစ်ဦးစလုံးဟာပြည်ထောင်စုစံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်တွေဖြစ်တယ်လို့ပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်က VOA ကိုပြောပါရယ်ပါတီဝင်တွေအနေနဲ့အဆအဆရရသတိရှိကြဖို့သတိပေးထားတယ်လို့လည်းအခုလိုပြောပါရယ
်ဟုတ်တယ်ဟုတ်တယ်ကျွန်တော်ပါတီကဒီလောကပြည့်တဲ့ခံရတဲ့ပါတီဝင်နဲ့ပါတီဝင်များစုတွေကိုပါတီနေနဲ့ဦးညီဆောင်ဆောင်ထောက်ပံ့တာတွေအောင်ရတာပေါ့ဟိုကျွန်တော်တို့ပါတီဝင်တွေနေနဲ့သွားလာတာနေရာဟိုင်းတာသွားတဲ့ရာသီရှိဖို့နဲ့တတိပေးပြီးတော့တတိပေးကြတဲ့ပြည်သားဖို့ပေါ့ဘာလို့လဲဒီကနမှာကကျွန်တော်တို့ပါတီဝင်တွေကိုရေစဲချစ်ချင်းနဲ့အဲသုံးချက်တစ်ချက်ပြခဲ့တာပြည်သားချစ်ချတာဒီဆိုတော့ကျွန်တော်တို့ဘက်ကကြတော့နောက်တစ်ခါကြတော့လူလူကြီးတွေရဲ့ခုခံပိုင်ခွင့်ပေါ့နော်ဥပဒေကကိုယ့်ရဲ့အသက်အန္တရာယ်ကိုလည်းသူချင်းကြောက်တာပဲဆိုရင်တော့ခုနဲ့အညီဒါထုတ်ပြန်ဟောဆောင်တဲ့ကိုယ်တွက်ပြင်ပြထားနိုင်ဘူး။ဒါတော့ကျွန်တော်တို့နိုင်ငံရေးပါတီကဥပဒေပေါ်နေရတယ်ဥပဒေနဲ့အညီပြင်ပြထားရတဲ့အခြေအနေပေါ့။ဒါတော့ဥပဒေနဲ့မညီတဲ့ခုနလိုအကြမ်းဖက်လုပ်ရတဲ့ဒီလိုပါတီကလူ့ဘုအမပြုပူရလည်းမလုပ်ဘူးပြောတယ်ကျွန်တော်ရှုံးချတယ်ပေါ့နော်။
ကမာရွတ်မြို့နယ်ထဲမှာတနက်နေ့ပြစ်ခတ်မှုကိုဘယ်အဖွဲ့ကကျူးလွန်နေဆိုတာခုချိန်ထိမသိရသေးပါဘူး။2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတည်ဆုံးခဲ့တဲ့ပြည်ထောင်စုစံခန့်ရင်းနဲ့ဖွံ့ဖြိုးရေးပါတီဝင်ပေါင်း1300ကျော်ရှိခဲ့တယ်လို့ပြည်ခိုင်မျိုးပါတီကစည်းရင်းထုတ်ပြန်ထားပါရယ်။လောက်ချံတက်ဖြတ်ခံရလို့တည်ဆုံးသွားတဲ့ပါတီဝင်တွေအတွက်အောက်မေ့ဘွယ်ကြောက်တိုင်ဆိုင်တူဘွယ်အခမ်းအနားကိုနေပြည်တော်မှာအခုနှစ်မတ်လ26ရက်နေ့တုန်းကပြုလုပ်ခဲ့ပါရယ်။2022ခုနှစ်ဆက်အာနာသိမ့်မိတဲ့ကစလို့ကျူးလွန်သူမပေါ်တဲ့တနက်နဲ့ပြစ်ခတ်ခံရတာတွေလှုပ်ကြံတက်ဖြတ်ခံရတာတွေခက်ဆိတ်ဆိတ်ဖြစ်နေပြီးတော့အဲ့ဒီထဲမှာနိုင်ငံရေးပါတီဝင်တွေလည်းပါဝင်ပါတယ်။ NLD တာဝန်ရှိသူတွေရဲ့နောက်ဆုံးထုတ်ပြန်တဲ့စာရင်းအရဆိုရင်တော့ဆက်အာနာသိမ့်ပြီးစဉ်ကစပြီး NLD ပါတီဝင်31ယောက်တည်ဆုံးခဲ့တယ်လို့သိရပါတယ်။ NLD ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံရတဲ့ပါတီဝင်ပေါင်းက800ကျော်ရှိတယ်လို့မတ်လ17ရက်နေ့ကနေစွဲနဲ့ထုတ်ပြန်ထားတဲ့စာရင်းမှာဖော်ပြထားပါတယ်ရှင်။